ချင်းပြည်နယ်ဖလန်းမြို့ရီခေါ်ဒါမြို့ဘက်မှာစစ်ရေးတင်းမာနေတဲ့အခြေအနေကြောင့်အိန္ဒိယနယ်စပ်ကိုတင်းရှောင်နေတဲ့စစ်ရှောင်စခန်းတွေမှာရေရှားပါမှုပြဿနာအပြင်ဝမ်းပြက်ရောဂါနဲ့လည်းကြုံတွေ့နေရတယ်လို့စစ်ရှောင်အကူအညီပေးအဖွဲ့ဝင်တူကပြောပါတယ်။စစ်ရှောင်စခန်းမှာမတန့်ရှင်းတဲ့ရေကိုတောက်သုံးလို့ဒီလိုရောဂါတွေဖြစ်နေတာလို့စစ်ရှောင်တွေကထောက်ပြပါတယ်။ဒီအကြောင်းရန်ကုန်ကပို့လာတဲ့သတင်းကိုကိုဇော်ဝင်းလိုင်းပြောပြပေးပါဦးခင်ဗျာ။
အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ကိုစစ်ဘေးရှောင်နေကြတဲ့ချင်းပြည်နယ်ဖလန်းမြို့နယ်ရီခေါ်ဒါမြို့ကစစ်ဘေးရှောင်တွေဟာဒုက္ခသည်စခန်းမှာလက်ရှိတောက်သုံးရပြတ်လတ်မှုကြုံနေရပြီးအများစုကဝမ်းပြက်ဝမ်းလျှောဖျားနာတာတွေဖြစ်နေတယ်လို့စစ်ဘေးရှောင်အကူအညီပေးရေးအဖွဲ့ဝင်မဆွီတဲကပြောပါတယ်
။ဒီနေ့ကတော့တူတူကြုံရတယ်ဒီအခြေကပေါ်တော့တောက်ယူတိုင်းချပေါင်းဖို့ကြံစည်တာစစ်ဘေးရှောင်နဲ့အများကြီးရှိတဲ့ကိစ္စလို့ဒီဖက်ရှာပေါင်းဖို့ကြံစည်တာအများကြီးကြုံရတယ်ဟုတ်အဲ့အဲ့ကလေးတို့များတယ်။ဝေယောကတို့များတယ်။ဝေရှောထလန်အောင်ရှောပေါ့နော်။အကြီးကရီရှာပေါင်းဖို့ကြောင့်ကြုံရတယ်။ဒီမှာကတောက်ပေါ်တွေတဆိုတော့ရီရှာတယ်ပေါ့နော်။တောက်ရီတက်တွေတော့ရှိတယ်။ဒါပေမဲ့အလုံးလောက်ဒီစစ်ဘေးရှောင်နဲ့အားလုံးကိုဝင်ထားတယ်မလွယ်ဘူးပေါ့။မလောက်ဘူး။ဒီအိုချောင်းလို့ခေါ်တဲ့ဒီမင်းဆက်ချောင်းပေါ့နော်။အဲ့ဒီချောင်းကြီးကိုအားကိုးပြီးတောက်ထုံးကြတဲ့အတွက်နောက်ဆက်တွဲပြဿနာအနေနဲ့ကဝေယောကတွေဖြစ်တဲ့ပြီးတော့ရှားနာတွေဖြစ်တဲ့
တကွာတစ်ခန်းတွင်ဝမ်းယောဂါဖြစ်ပွားမှုများနေပြီးကာကွယ်ကုသရေးအပိုင်းမှာလည်းအားနည်းနေတယ်လို့မဆွေတဲကပြောပါတယ်
။ဥယျခန့်ချီနေလေတိုင်မတရားလို့တော့ဖြစ်ပွားတယ်။လူကြီးအားမအယောက်၂၀၃၀ရောက်ဖြစ်တယ်။အထူးသဖြင့်ကလေးတွေကပုတ်ခံရတယ်။ကုသရေးပိုင်းမှာဒီဘက်မှာတော့တော်တော်အားနည်းတယ်လို့ပြောရမယ်။လူအပ်တဲ့ရှင်းဝါးတွေလည်းအလုံးလောက်မရဘူး။ကျမစီခန်းစီဒီမှာစီဒီအမောက်တဲ့ဆရာဝန်ကြီးနှစ်ဦးသုံးဦးရှိတယ်။ NGO clinic တစ်ခုရှိတယ်။ဒါပေမဲ့အလုံးလောက်ဖေးဝါးရအခက်ခဲရှိတယ်။ဝယ်ချင်တဲ့စီးတွေတော့မဝယ်လို့မရဘူးပေါ့။
စစ်ဘေးရှောင်အများစုရှိတဲ့ဒုက္ခသည်စခန်းမှာရင်းလုံအိမ်သာမရှိဘဲကြုံတယ်လို့မစင်စွန့်ကြတယ်လို့ချောင်းရေကိုသာတုံးဆွဲနေရပြီးမတန့်ရှင်းတဲ့ရေကိုတောက်သုံးပြီးလို့ဝမ်းပြက်ဝမ်းရောဂါဖြစ်ပွားတာလို့စစ်ဘေးရှောင်တဦးကပြောပါတယ
်။ဘယ်မှာလူကြီးချောင်းနီးပါးလားရှင်ချောင်းရီကဘီတုံးရတဲ့ခြေလေးတွေရှိတယ်။နောက်ပြီးတော့အဲချောင်းကိုပဲသူကဝမ်းမှာလည်းမပြေသွားလိုက်ပို့သွားလိုက်အချောင်းကြီးပြန်တုံးလိုက်ဆိုတော့ဝမ်းချောင်းဖြစ်နေတော့သူကများတယ်။စကလေးကဒီမိန်းကလေးဗါရီကမတူးလာတဲ့ခါကျတော့သူတို့ချုံရမှာဆုံးဖြစ်နေတဲ့ခြေလေးလက်ရှိတော့နောက်ပြီးတော့တောက်တုံးကြီးကလည်းသူချက်ပြီးတောက်လာတော့ချောင်းကြီးပဲတောက်ကြလာတော့သူကဝမ်းချောင်းဖြစ်မှာပဲ။
ဖလန်းမြို့နယ်ရီခေါ်ဒါမြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ဒေသကာကွယ်ရေးတပ်ဖွဲ့တွေကြားမှတ်လ5ရက်နေ့မှာတစ်ကြိမ်မှတ်လ12ရက်နေ့မှာတစ်ကြိမ်တိုက်ပွဲဖြစ်ပွားခဲ့ပြီးရီခေါ်ဒါမြို့နယ်ဒေသခံ 2,000 ကျော်အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးတင်းရှောင်နေကြရတာပါ။အိန္ဒိယဘက်ခြမ်းရီခေါ်ဒါမြို့စစ်ဘေးရှောင်ဒုက္ခသည်စခန်းမှာလူဦးရေ 2,000 ကျော်ရှိနေပြီးသူတို့နေထိုင်ရတဲ့အခြေအနေကိုတော့စစ်ဘေးရှောင်အကူအညီပေးရေးအဖွဲ့ဝင်မဆွီတဲကအခုလိုပြောပြပါတယ်။
တော့ခွထားမှာရီခေါ်ဒါရဲ့ဒီဘက်ချက်တော့ခွထားရွာမီဇိုရမ်ပြည်နယ်ပေါ့ဆစ်ရှောင်းစခန်းကအခုသူတို့ဆောက်ပေးတဲ့စခန်းတော့ဆိုလုံကွင်းတကွင်းမှာလူ300လောက်တဲထိုးပြီးနေတယ်အခုရီမြို့ရဲ့ပြီးတော့ဒီရီအပတ်စ်လို့ခေါ်တဲ့ခွန်မော်ကြီးပေါ့နော်အဲ့ဒီကနေစစ်ဘေးရှောင်းလာတဲ့လူဦးရေကမင်းကစစ်တမ်းကောက်တလောက်ရှိတော့2,000ကျော်တယ်အဲ့သူတို့တွေကအိမ်ကရှာမရှိတော့ဘူးအဲ့ကြောင့်ကျုံတဲ့နေရာမှာနေရာလွတ်ရှိတဲ့နေရာအတိုင်းမှာမိုးကနဲ့တဲထိုးပြီးတော့နေကြတယ်ပြီးတော့ကိုတော်တွေရှိတယ်အဲ့ဒီကိုတော်တွေမှာလည်းစပေးရှောင်းတွေကပတ်သိပ်ပြီးနေရတာပေါ့အဲ့လိုတစ်ခါနေတော့ကျုံနေရရှိတယ်ဟုတ
်ရီခေါ်ဒါမြို့ဟာအိန္ဒိယဘက်ချမ်းမာရောမြန်မာဘက်ချမ်းမာပါရှိနေပြီးအလဲကချောင်းချနေတာပါအိန္ဒိယဘက်ရီခေါ်ဒါမြို့စစ်ဘေးရှောင်ဒုက္ခသည်စခန်းမှာအထောက်အပံ့နေကြောင့်စားတောက်ရေးအဆင်ပြေကြပေမဲ့လူဦးရေများလာလို့နေထိုင်ရေးမှာတော့အခက်အခဲရှိတယ်လို့ဒုက္ခသည်တွေကပြောပါတယ်မီဇိုရမ်ပြည်နယ်အိုက်ဇောမြို့နယ်ဘက်ကိုရောက်ရှိနေကြတဲ့စစ်ဘေးရှောင်ဒုက္ခသည်တွေကတော့နေထိုင်စားသောက်မှုအဆင်ပြေတယ်လို့အိုက်ဇောမြို့ရောက်ကလေးမြို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်ရှာမီကပြောပါတယ
်ဒီမှာရောက်ခဲ့တဲ့ဒီအိုက်ဇောတလျှောက်မှာတော့တော်တော်လေးအဆင်ပြေကြတယ်ရေမြည်ထားပြတော့ပြအဆင်ပြေပေါ့နော်အလုံးစုံဖြစ်ပြီးတယ်လေအများကြီးထပ်ပန်ပြီးတယ်ဒီနေ့ဆိုရကလည်းပြတ်ချပြီးတာလည်းရှိတယ်ပေါ့နော
်မြန်မာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်း CDM ဝန်ထမ်းတွေလွတ်တော်ကိုယ်စားလှယ်တွေဒေသခံအများအပြားမီဇိုရမ်ပြည်နယ်ဘက်ကိုတင်ဆောင်ရောက်ရှိနေတာပါလက်ရှိဖလန်းမြို့နယ်မှာစစ်ကောင်စီတပ်နဲ့ဒေသခံ CDF အဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားနေသလိုတွာလာရေးမှာလုံခြုံမှုမရှိတဲ့အခြေအနေမှာရှိနေပါတယ်စစ်ကောင်စီတပ်နဲ့ဒေသခံ CDF အဖွဲ့တို့အကြားစီရေးတင်မာမှုအတွင်းမြန်မာနိုင်ငံဘက်ကထွက်ပြေးလာသူ 24,289 ဦးရှိနေပြီလို့မီဇိုရမ်အစိုးရအဖွဲ့ကမှတ်တမ်းပြုစုထားပါတယ် မြန်မာနိုင်ငံဘက်မှဖြစ်နေတဲ့တိုက်ပွဲတွေကြောင့်ချင်းပြည်နယ်ဖလန်းမတူပီထန်တလန်နဲ့စကိုင်းတိုင်းကလေးမြို့နယ်ကဒေသခံတွေမီဇိုရမ်ဘက်ကိုထွက်ပြေးတိမ်းရှောင်နေကြသူတွေရှိနေဆဲဖြစ်ပါတယ်ခင်ဗျာ